တနက်ခီးသွွာလာရေးဝန်ကြီးဌာနရဲ့ပံ့ပိုးကူညီမှုနဲ့မြန်မာနိုင်ငံခီးသွွာလုပ်ငန်းရှင်များအသင်းရဲ့တတိယအကြိမ်မြောက်မြန်မာနိုင်ငံ၏ခီးသွွာပြပွဲကိုရန်ကုန်မြို့မှာဖေဖော်ဝါရီလ17ရက်ကနေ12ရက်နေ့အထိနှစ်ရက်တာကျင်းပခဲ့ပါတယ်မြန်မာနိုင်ငံတဖြည်းဖြည်းပွင့်လင်းလာတာနဲ့အမျှမြန်မာနိုင်ငံကိုလာလေလိုကြတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်များလာနေသလိုတစ်ဖက်မှာလည်းမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုသွားလေကြတဲ့အရေးအတွက်ဟာလည်းပိုများလာနေတာပါနှစ်စဉ်မြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုအပန်းဖြေဖို့အပါအဝင်စီးပွားရေးလုပ်ငန်းနဲ့တခြားကိစ္စကြီးငယ်တွေအတွက်နိုင်ငံတကာကိုသွားကြတဲ့ခီးတဲ့အရေးအတွက်ဟာဖြန့်မြတ်အားဖြင့်3တန်းလောက်ရှိပြီးမြန်မာနိုင်ငံကိုလာရောက်ကြတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်ကတော့6တန်းကျော်လောက်ရှိခဲ့တယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဦးလာအေးကပြောပါတယ်။ဒါကြောင့်လဲဒေတာတွေမှာခီးသွွားလုပ်ငန်းနဲ့ပတ်သက်လို့အခြေခံထားပြီးဖြစ်တဲ့ထိုင်းနဲ့ဗီယက်နမ်လိုနိုင်ငံတွေကမြန်မာနိုင်ငံဈေးကွက်ကိုစိတ်ဝင်စားပြီးမြန်မာခီးသွွားလုပ်ငန်းတွေကိုထိုးဖောက်ဝင်ရောက်လာနေကြတယ်လို့ Authentic Myanmar Travel and Tours Company ကဒါရိုက်တာဒေါ်သရိုးသူစာအောင်ကပြောပါတယ
်။ဗီယက်နမ်ကမ္ဘောဒီးယားကိစ္စကတော့အခုဒီနေ့ဒီချိန်ထိဒီကြေကနာတွေရှိနေသေးတယ်ပေါ့နော်။ကမ္ဘောဒီးယားကအခြေစိုက်ပြီးတော့ပမာပြီးဝင်လာတယ်။ဝင်လာပြီးအခါမှာတခြားဟိုနာမည်ပမာနာမည်တခုဟိုအမေခံထားရတယ်ဒီခံထားပြီးဘက်ကနေပြီး operation သူတို့ကနေပြီးရန်နေတယ်ရန်နေပြီးတော့အခုတော့ဈေးကွက်ပိုင်းမှာလုံးဝဈေးကွက်လောကကြီးအောင်တဲ့ပုံစံဖြစ်ရှိချင်နေသည်ဖြစ်နေသေးတယ်ဆိုတော့ဒီဖြစ်နေတဲ့အချိန်မှာ professional အချင်းကြီးကတော့ပြောရမယ်ဆိုတော့ကနာအရင်မရှိဘူး။ဒါကြောင့်လို့သူ competitor တယောက်ပို့တိုးလာတယ်ပို့တိုးလာတဲ့ကောင်ကကိုယ့်ရဲ့ service ကိုပို့တက်အောင်လုပ်တယ်ဒီတော့ကျွန်တော်တို့မှရှိတယ်။ဒါပေမဲ့ဒီမြန်မာဘာတွေတကယ်မျက်နာရဲဆိုတော့ဗမာကမ္ဘာတိတ်ကြီးရာမြင်လာပါပဲ။ဘာကြောင့်လဲဆိုတော့ तू ကဒီရေးဒီနဲ့ပြိုင်ပြီးတော့ तू လုံနိုင်ဖို့လို့ဘာလို့ဆိုတာလောကမဖြစ်နိုင်ဘူး။အထူးသဖြင့်အခုဆိုရင်ဈေးကွက်အတက်အပေါင်းဈေးကွက်ပေါ့နော်။အပေါင်းဈေးကွက်တပြည့်ပြည့်နဲ့ဒီဈေးကွက်ကတပြည့်ပြည့်ပို့ပြီးတော့ပေါ်ပြလာဖြစ်လာတယ်။ဘဘာလေးခကြီးထွက်တာလည်းညားလာတယ်။အဲ့ဒီချိန်မှာအပေါင်းဈေးကွက်မှာလည်း तू အဲ့လိုဝင်လာတယ်။ကျင်းနေကြပြီ။ဝင်လာပြီးတော့ဒီလိုပဲ तू ကစားတယ်။လက်ရှိဒီမှာအပေါင်းဘက်ကမြန်မာကမ္ဘာရဲ့အကောင့်တွေအတွက်ကြောင့်တော့အဲ့ဒီအတွက်တိတ်ပြီးတော့ဟိုပြက်ပနာရဲ့အိမ်မရှိဘူးဒါပေမဲ့နောက်မှဖြစ်လာနိုင်တဲ့သဘောတရားတော့ရှိနိုင်တယ်ဒါကျမတို့အမြင်ပေါ့
ဟုတ်ကဲ့ဘယ်လိုမျိုးများရှိလာနိုင်လဲမ
ဘယ်လိုရှိလာနိုင်လဲဆိုတော့ Thai Cambodia တွေတိတော့လိုက်လာကြပြီဒီအခြေအနေမျိုးဗမာတွေဟိုပါဖြစ်တော့ Thai Cambodia တွေလိုက်လာကြပြီနောက် Thai Cambodia ဗမာတွေမှာအခြေစိုက်ပြီးဖွင့်တဲ့အခါမျိုးကြရင် link နဲ့ဥရောပနဲ့ link ရှိတယ် America နဲ့ link ရှိတယ်အဲ့ Thai Cambodia နေပြီးတော့တည့်ရဲ့လုံနိုင်တဲ့အခြေအနေမျိုးတွေဖြစ်ကိုဖြစ်လာနိုင်တာပဲလေကပြင်းလာနေတဲ့အတွက်ကြောင့်အစိုးရအနေနဲ့ဗီဒီယိုကိုကြည့်နေရမှာပဲလေ။အချင်းပြောလုကက်လုကက်လုပ်ငန်းရှင်တွေကိုသူတို့တိတိကျကျရောက်ဘယ်လိုမျိုးတိဆောက်ပေးနိုင်မလဲဆိုတာကိုအခြေဟိုအဖြေရှာမဲ့သဘောတော့ရှိတာပဲလေ
။မြန်မာနိုင်ငံရဲ့အင်းနေချင်းထိုင်းနိုင်ငံဟာဆိုရင်တိုင်းပြည်ဗန္တန်ငွေအများအပြားကိုကမ္ဘာလှည့်ခီးသွွားလုပ်ငန်းကနေရရှိနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အပြင်ခီးသွွားလုပ်ငန်းနဲ့ပတ်သက်လို့ဆယ်စုနှစ်ပေါင်းများစွာမြန်မာနိုင်ငံတဲ့အတွေ့အကြုံပို့ရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ထိုင်းစိုးရရဲ့ခံမှန်းချက်အရ2018ခုနှစ်အတွင်းထိုင်းနိုင်ငံထဲကိုကမ္ဘာလှည့်ခီးသည်164တန်းရောက်လာဖို့မျှော်မှန်းထားပြီးငွေကြေးအဖြစ်တော့အမေရိကန်ဒေါ်လာ65ဘီလီယံအထိရနိုင်မယ်လို့ဆိုပါတယ်။ထိုင်းစိုးရဟာဗီယက်နမ်နိုင်ငံကကုမ္ပဏီတွေနီးတူမြန်မာနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းတွေကိုထိုးဖောက်ဝင်ရောက်လုပ်တဲ့ဆန္ဒရှိတာနဲ့အညီပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကထိုင်းဒုတိယဝန်ကြီးချုပ်ဒေါက်တာဆုံကစ်ဂျာတူစရီပီတက်ဟာမြန်မာနိုင်ငံကိုသွားပြီးခီးသွားလုပ်ငန်းဈေးကွက်မြင့်တင်ရေးအတွက်ထိုင်းဆိုရနဲ့နားလည်မှုစာကြုံလွာလက်မှတ်ရေးထိုးခဲ့ပါတယ်။ထိုင်းဆိုရဟာဒဝဲဘက်မှာရင်းနှီးစီမံကိန်းကြီးတည်ဆောက်နေပြီဖြစ်တဲ့အပြင်အခုလည်းတင်းနှင်းသားရီဘက်မှာစတင်မဲ့ခီးသွွားစီမံကိန်းမှာရင်းနှီးမြှုပ်နှံမှုအတွက်ခြေလှမ်းပြင်နေပြီလို့ဒေါ်သရိုးသူစာအောင်ကပြောပါတယ်
။ဒီတင်းနှင်းသားရီတိုင်း project လုပ်မယ်ဆိုတာကျွန်တော်တို့ကြားတယ်ကြားယူတယ်ထဲထဲကိုကျွန်တော်တို့ကိုယ်တိုင်ကိုတကယ်ကိုမသိပါဘူး။မသိပြီးတော့အဲ့ဒါကအဲ့ဒီခါမှာအခုအဲ့ဒီတင်းနှင်းသားရီတိုင်းကို data ဆိုင်ရာမှာထိုင်းကမ္ဘီတွေမှာရှိတဲ့ထိုင်းကမ္ဘီတွေတခုကဟိုဒီကံလူတွေတွားပြီးတော့ဆွေးနွေးပြီးဒေတာကံလူတွေကစိတ်ဝင်စားလားဒီ project ကိုဟိုလေးပေါ့နော်ဟိုကန့်ကွက်ဖို့ရှိလားဘာညာဆိုပြီးတွားမိတယ်ဆိုကျွန်တော်တို့သိရပါတယ်သိရခါမှာအဲ့ခါမှာဟိုလေးမေးတဲ့ခါမှာမေးတဲ့ခါမှာလေ professional ကြားဖို့လိုတာပေါ့ကံလူကနေပြီးတော့ဟိုဒေတာကံလည်းအဲ့လိုတွားမိတဲ့ခါမှာ project ကိုမေးတဲ့ခါမှာ project ကဘာမှလည်းမသိရသေးဘူးနော်အဲ့ခါမှာဟို project နဲ့ပတ်သက်ပြီးတော့ဒီလိုပဲလာပြီးရှင်းပြပြီးဒေတာကံကျင်းနဲ့လာပါလာပြီးဆိုတော့ဟိုအလွတ်သဘောမေးတဲ့ပုံစံမျိုးပဲရှိတကယ်လည်းကျမတို့မေးရမယ်ဟာဟိုလေဒေချာရှင်းပြမယ် project ကဒီလိုရှိတယ်ဒီလိုရှိတယ်ဒီ project ကိုဒေတာကံနဲ့ကြိုက်လားမကြိုက်လားအဲ့လိုမျိုးလေးပေါ့တိတိကျကျလေးရှင်းပြမှလည်းဒေတာကံကနားလည်နေမယ်သဘောရှိတယ်လေဆိုတော့ဒေတာကံဆိုတာသဘောတူတယ်သဘောမတူဆိုတာဒီစီမံကိန်းဘယ်လိုလဲဆိုတော့သိဖို့လို့ ကျိုးနေနဲ့ပတ်သက်ပြီးအရောက်ဝယ်လုပ်လားမလုပ်လားကျမတို့ကတော့မသိဘူးဆိုတော့ဒီချက်ကျမတို့ကဘာမှမသိဘူးဒေချာသေးတာတကူကတော့ကျမကိုအဲ့ဒီဒီကုမ္ပဏီထဲမှာပါတဲ့ဟိုတယောက်ကနေကျမကိုဒီဟိုကုမ္ပဏီရဲ့ service family တခုပဲပေးတခုပဲပေးဒီကျိုးအရောက်ဝယ်ဟိုဝယ်လို့ရတယ်ပေါ့နော်အရောက်ဝယ်ဆိုဝယ်လို့ရတယ်ပတ်သက်ပြီးကျမကိုပြောတယ်ကျမတော်တော့အံ့ဩသွားတယ်။ဘာကြောင့်လဲဆိုတော့ဒီလိုနိုင်ငံတော်ပိုင်းနဲ့ကျွန်းနေရတစုံတယောက်ကနေပြီးရောင်းလို့ရတယ်ဝယ်လို့ရတယ်လို့ပြောတယ်ဆိုတာအထိပ္ပယ်မရှိဘူးတော့ကျွန်မမြင်တယ
်။ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနနဲ့နေဆက်သူတချို့ကအဲ့ဒီတနင်္သာရီစီမံကိန်းအတွက်မှရှိတဲ့မြေတွေကိုရောင်းစားဖို့ကြံစည်တာလည်းဖြစ်နိုင်တယ်လို့ဒေါ်သရိုးသူစားအောင်ကတုံ့တက်ပါတယ
်။တစုံတယောက်ကနေပြီးတော့ဟိုစိတ်ထဲမှာရှိသလိုမျိုးဟိုဝန်ကြီးဌာနကိုပိုင်တဲ့ပုံစံမျိုးနဲ့ပဲရှင်းပြီးပြောတာလား I don't know.ဒီဘောကတော့ကျွန်တော်မသိဘူး။ဒါဆိုတချို့ကိစ္စတွေဟာဝင်ကြီးကိုလည်းသိချင်မှသိမယ်။ဆိုတော့ဝင်ကြီးကိုလှည့်ချင်တဲ့သဘောဝင်ကြီးနဲ့နီးစပ်တယ်ဆိုပြီးတော့လှည့်ချင်တဲ့သဘောတွေလည်းပါချင်ပါလိမ့်မယ်။နော်ဒါမျိုးတွေလည်းရှင်းပြောရရခင်ခေတ်ကပုံစံမျိုးတွေကိုဆက်နေပြီးချင်းသုံးနေတဲ့သူတွေအောက်စုတစုတော်၎င်းလူနည်းစုတော်၎င်းလုပ်နေတဲ့သဘောတွေလည်းရှိမယ်ပေါ့နော်
။အစိုးရအနေနဲ့မြန်မာနိုင်ငံကခီးသွွားလုပ်ငန်းကုမ္ပဏီတွေဘက်ကရပ်တည်စဉ်းစားပေးခြင်းမရှိရင်တော့အသေးစားနဲ့အလတ်စားခီးသွွားကုမ္ပဏီတွေတဖြည်းဖြည်းနဲ့ပျောက်ကွယ်သွားနိုင်ခြေရှိတယ်လို့ခီးသွွားလုပ်ငန်းရှင်တချို့ကပြောကြပါတယ်ခင်ဗျ။